အကြမ်းဖက်စစ်ကောင်စီကိုကာကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေကိုမတုံ့ဆွဲဖို့မီးရှို့ဆန္ဒပြကြဖို့လှုံ့ဆော်တဲ့ဆန္ဒပြပွဲတွေကိုမနက်ဖြန်ဧပြီလ9ရက်နေ့မှာတနင်္ဂနွေလုံးလှုပ်သွားဖို့တပိတ်မောက်အင်အားစုတွေကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်စုံမင်းကပြောပြထားပါတယ်
။မြမပြည်တွင်းကြီးမှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိနေတယ်ဆိုတဲ့ယုံကြည်ချက်ကြောင့်တရုတ်အကျိုးစီးပွားတွေနဲ့အတူတရုတ်ကုန်ပစ္စည်းတွေတပိတ်မောက်ကြဖို့ဆော်ဩတဲ့ဆန္ဒပြပွဲတွေမြန်မာပြည်တွင်းအားကောင်းလာပါတယ်။မနက်ဖြန်ဧပြီလ9ရက်နေ့မှာတော့တရုတ်နိုင်ငံထုတ်တဲ့စစ်တပ်ပိုင်လုပ်ငန်းတွေကထုတ်တဲ့ပစ္စည်းတွေကိုမီးရှို့ဆန္ဒပြဖို့အတွက်တနင်္ဂနွေလုံးကတပိတ်အင်အားစုတွေတိုင်ပင်ထားကြကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ GSCN ပြောခွင့်ရစောအာဂါကပြောပါတယ်။စစ်ကောင်စီကိုအကာအကွယ်ပေးနေတဲ့တရုတ်အပေါ်မှာဒီလှုပ်ရှားမှုကဖိအားတစ်ခုအပြောင်းအလဲတစ်ခုဖြစ်လာလိမ့်မယ်လို့သူကပြောပါတယ်
။တပိတ်ကော်မတီတွေအားလုံးကကျွန်တော်တို့ဟိုနှိမ့်နိုင်ဆောင်ရွက်ပြီးတော့မှလှုပ်ဆောင်တာဖြစ်ပါတယ်။ဒီလူမျိုးပေါင်းစုံတပိတ်ကော်မတီအနေနဲ့ကမနက်ပြန်တည့်ရတဲ့မဟုတ်ပဲနဲ့ကျွန်တော်စဉ်းစားမပြတ်ပေါ့ဒုဒုကပါပါဝင်လာတဲ့တီကိုကျွန်တော်တို့ဟိုလှုပ်ဆောင်မှုအတွက်တော်တင်စဉ်းစားကြပါတယ်။တယောက်မှုတော့တော်တော်ရှိပါပါ။ဆိုတော့ဒီတယောက်မှုကနေပြီးတော့တရုတ်နဲ့ Russia နဲ့စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုကျွန်တော်တပိတ်မှောက်ဖို့အတွက်ကိုဆက်ပြီးတော့လုပ်ဖို့လည်းအားကြီးရှိပါတယ်။
ဒီနေ့လည်းမြန်မာပြည်မျိုးကြီးတချို့ကဆန္ဒပြပွဲတွေမှာတရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ဖို့အဓိကထားလှုပ်ဆောင်ခဲ့ပြီးမန္တလေးမြို့မှာတော့မြို့နယ်ပေါင်း20ကျော်မှလှုပ်ခဲ့ကြောင်းမန္တလေးတော်လှန်ရေးတပ် MRA ဦးဆောင်သူကိုမော်မြင့်မောင်ကပြောပါတယ
်ရုပ်ရဲ့ဩဘာခံမှုအင်ဒူအင်ဒူဇာပြောက်ပါအောင်ကျွန်တော်လုပ်ချင်တာပါကျွန်တော်ဟုတ်လားကျွန်တော်ပြတဲ့အရာကိုမတုံ့မှုကျွန်တော်အခုလုံးတော့ကြာပါဘူးဒီကွေးဒီကောင်ကတော့ဒီစံခုပတိုင်းကိုစတော့ကျွန်တော်စီစီရှိရပါတော့နောက်ပိုင်းတော့တို့ဆောင်ကြည့်ရညလာတော့လည်းဘုံရှိပရှိဝဲလုပ်နေပါပေါ့ဆိုတာဒီပြည်သူကြီးမတော့အောင်ဆိုတော့ကျွန်တော်တော်နိုင်ငံလုံးလူငယ်အဖွဲ့ဒီမစုဖွဲ့ရုံကိုပြောထားတယ်ပေါ့အဲ့လိုရှိ
ပြီးခဲ့တဲ့ရပိုင်ရန်ကုန်မှာပြုလုပ်ခဲ့တဲ့အာနာသိမ့်မှုကန့်ကွက်ဆန္ဒပြပွဲတွေမှာလည်းတရုတ်အလံကိုမီးရှို့ဖျက်ဆီးတာတွေလှုပ်ဆောင်ခဲ့ကြပါတယ်အာနာသိမ့်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန်းစစ်ဗိုလ်ချုပ်တွေပြည်ထရေးအရာရှိတွေကိုအမေရိကန်ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ပိတ်ဆို့မှုတွေလုပ်ထားပါတယ်စစ်ကောင်စီကိုအရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ရုရှားကကန့်ကွက်နေလို့ပြည်တွင်းမှာလည်းတရုတ်စံကြီးတွေလှုပ်ရှားမှုအရှိန်ကောင်းလာပါတယ်မီနီဆိုလိုစတိုးဆိုင်တွေကအစလျှက်စစ်ပစ္စည်းမျိုးစုံအလတ်ပြင်ပစ္စည်းအထည်အလိတ်အစားအသောက်ကုန်နဲ့ပစ္စည်းမျိုးစုံလေယာသုံးပစ္စည်းတမ်းမြေဩဇာပိုးတက်စေအပါဝင်တစ်ရှူသွားကြဒိုးတဲ့အစုံတရုတ်နယ်စပ်မူဆယ်ကနေမြန်မာပြည်ထဲကိုတရားမဝင်ရောတရားဝင်ရောမိမျိုးစုံနဲ့ဝင်ရောက်နေတာအချိန်ကြာခဲ့ပြီဖြစ်ပါတယ်ခင်ဗျာ